ဒေါက်ကင်းစောဝိခင်ဗျာမြန်မာနိုင်ငံနောက်ဖက်နေဇာပြဿနာဟာတိုင်းပြည်အချုပ်အခြာအာဏာနဲ့ပတ်သက်တဲ့အကြမ်းဖက်မှုနဲ့ပတ်သက်နေတဲ့ဒါကိုအလေးထားဖို့အတွက်ဆရာမတို့ရဲ့ ANB ပါတီကလွှတ်တော်မှာမကြာခဏတင်ပြခဲ့ပါတယ်ဒါကိုအစိုးရကတော့ NLD ပါတီကိုကူစားပြုတဲ့လွှတ်တော်ဥက္ကဋ္ဌအပါအဝင်သူတို့ကလက်မခံရဘူးအမြဲတမ်းပယ်ချခဲ့တယ်အခုအခါမှာတော့ NLD အစိုးရကဒါကိုလက်ခံလိုက်ပါပြီဒီတိုက်ခိုက်မှုဟာအမျိုးသားလူမျိုးရေးနဲ့ပတ်သက်တဲ့ဒီလူတွေဟာအကြံဖက်သမားတွေလိုရပဲသူကအသိမှတ်ပြုလိုက်ပါပြီဆိုတော့တနည်းအားဖြင့်ပြောရင် ANP ပါတီကဖြစ်စေခြင်းတဲ့အတိုင်းတော့ဖြစ်လာပြီလို့ဆိုရပါလိမ့်မယ်ဆိုတော့ ANP အနေနဲ့ဒီအရေးမှာအစိုးရနဲ့ပူးပေါင်းဆောင်ရွက်နိုင်မယ့်အလားအလာဘယ်လောက်ရှိလာပါလဲဆိုတာမေးချင်ပါတယ
်ဟုတ်ကဲ့ပါကျမတို့အနေနဲ့ကလည်းပြည်သူ့အတင်မြောက်လိုက်တဲ့ဒီသူဝါနဲ့ကျမတို့ပူးပေါင်းဆောင်ရွက်ဖို့လိုလိုလားလားရှိပါတယ်ဒါပေမဲ့ကျမတို့အရင်တုန်းကဒီခွေးစည်းပုံအခြေအနေကဝန်ကြီးချုပ်ကိုပေးတရားကျမတို့ကကိုကျညာတဲ့တဆောင်ထုတ်ခဲ့တဲ့အပေါ်နဲ့ပတ်သက်ပြီးတော့ကျမတို့တော်တော်များများအတိုက်အခံလုပ်မယ်ဆိုပြီးပြောပါတယ်ဒါပေမဲ့ကျမတို့ဒီအတိုက်အခံလုပ်တာဒီကိုယ့်ရဲ့အမျိုးသားအကျိုးစီးပွားအတွက်ပါကျမတို့တူညီခဲ့ရင်ပူပေါင်းလုပ်ဖို့အဆင်သင့်ရှိနေကြပါတယ
်ဟုတ်ကဲ့ကျွန်တော်သိချင်တာအဓိကအဲ့တော့အခုခါမှာလုံခြုံရေးတိုးမြှင့်ချထားမှုတွေရှိပါသလားမရှိဘူးလား
အခုအချိန်မှာတော့လုံခြုံရေးတော့ဟိုလောလောဆယ်မှာရှိနေပါတယ်ဒါပေမဲ့လည်းအခုအဲ့တချို့သောဘင်္ဂလီတွေကပေါ့နော်ပြောင်းနေကြပါတယ်အဲ့တဲ့ကြောင့်ဒီဘင်္ဂလီတွေကကျမတို့ဒီရခိုင်တိုင်းရင်းသားဖက်တွေကိုပြန်ပြီးတိုက်ခိုက်ဖို့အခြေအနေရှိတယ်လို့လည်းသုံးသပ်တဲ့အတွက်အခုဆိုရင်လုံခြုံရေးတွေတော်တော်များများပြန်လေချထားတာကိုတော့ကျမတို့သိရှိရပါတယ
်ဟုတ်ကဲ့ဟုတ်ကဲ့ဆရာမအဲ့တော့အဲ့လုံခြုံရေးတွန်းမြင့်ချထားလာပြီဆိုတော့ရှေ့ကိုပူပေါင်းနိုင်မဲ့အလားအလာကိုကျွန်တော်အဓိကသိချင်တာဖြစ်ပါတယ်ဆိုတော့ဘာပဲပြောပြောအဆိုးသူတို့လက်မခံခဲ့တော့လေလက်တွေ့အခြေအနေရသူတို့ဘက်ကလုံခြုံရေးတွန်းမြင့်ချထားလာရပြီဆရာမတို့ဘက်ကဒါကိုလူချင်း
မှန်ပါတယ
်ဟုတ်ကဲ့အဲ့တော့အခုလောလောဆယ်မှာအဲ့ဒီကိစ္စအပြင်တခြားဘယ်လိုပူးပေါင်းဆောင်ရွက်မှုတွေရှိလာပါလဲ NLD အဆိုးနဲ့ ANP နဲ့
NLD အ
ဆိုးကတော့ကျမ
တို့နဲ့ပူးပေါင်းဆောင်ရွက်မှုအရင်အားနေပါတယ်အခုချိန်ကြီးအခုဆိုလို့ရှိရင်ကျမတို့ရခိုင်ပြည်နယ်မှာတည်သူလူထုကအားပေးထောက်ခံထားတဲ့ANP ပါတီရှိပါတယ်ခိုင်လူမှုအဖွဲ့အစည်းတွေအများကြီးဖွဲ့စည်းထားတာလည်းရှိပါတယ်ခိုင်ဆရာတော်ကြီးတွေဖွဲ့စည်းထားတဲ့ဖွဲ့စည်းတွေလည်းရှိပါတယ်အစိုးရဘက်ကလာပြီးတော့ကျမတို့နဲ့ပူးပေါင်းပြီးတော့လုံဆောင်နေဆိုတဲ့အသင်ဟာဒီနေ့အချိန်ထိတိတ်ဆိတ်နေပါသေးတယ်ဒါပေဖြစ်ဖြစ်အခုအချိန်မှာဒီပြဿနာတွေဖြစ်တဲ့အပေါ်မှာဒီရခိုင်တိုင်းရင်းသားအများစုခံစားချက်နာကြည့်ချက်တွေကတော်တော်များပါတယ်အဲ့တော့မြေပြင်အခြေအနေကိုအဓိကသိရတာတော့ရခိုင်ပြည်နယ်မှာနေထိုင်တဲ့ကုနာကပြောတဲ့ကျမတို့အခွင့်အရေးတွေပဲဖြစ်ပါတယ်ဒီကိစ္စတွေကအခုကတော့တော်တော်လေးငြိမ်တော့ပါပြီเนาะဒီဘင်္ဂလီတရားနောက်ပြီးတော့ဘင်္ဂလားဒေ့ရှ်ကိုဖက်ပြေးတော့တာသူတို့ပြောဆိုချက်အရဆို၅သိန်းကျော်ရှိတယ်လို့ပြောပါတယ်အဲ့ဒီတကြောင်သူတို့ကိုပြစ်စ်ပြီးတော့ဒီမှာပြန်နေနေရာချတာဖို့ဆိုလို့ရှိရင်ကျမတို့ရခိုင်တိုင်းရင်းသားတွေရဲ့အသံကိုနားထောင်ဖို့လိုပါတယ်ပြီးတော့ကျမတို့တွေနဲ့ဒီမြေပြင်အခြေအနေကိုအကုန်လုံးပူပေါင်းပြီးလှုပ်ဆောင်မှကျမတို့အောင်မြင်နိုင်မယ်လို့ကျမအနေနဲ့ပြောချင်ပါတယ
်ဟုတ်ကဲ့အဓိကပူပေါင်းဆောင်ရွက်စီရင်တာကတော့ပြန်လဲလက်ခံမဲ့ကိစ္စမှာရခိုင်တိုင်းရင်းသားတွေရဲ့အမြင်ရခိုင်တိုင်းရင်းသားတွေရဲ့အသံကိုနားထောင်ဖို့လိုအပ်တယ်ပေါ့အဲ့ဒီချက်ကအဓိကပူပေါင်းဆောင်
ဟုတ်ကဲ့ပါနောက်တစ်ခုကဒီမောင်တော်ပူတီတော်ကနေထိုင်တဲ့ရခိုင်တိုင်းရင်းသားတွေရဲ့လုံခြုံရေးတွေနောက်တစ်ခါချင်းမှာလုံဆောင်မဲ့အနာဂတ်စီပေါ်ရေးအတွက်အစိုးရအနေနဲ့ဘလို့အာမခံချက်တွေပေးမလဲဆိုတာကိုလည်းတိတိကျကျပြည်သူတွေကိုပြောပြဖို့ပြင်ပါတယ်အဲ့ဒါမှလည်းဒီပြည်သူတွေကကိုယ့်နေရာမှာကိုယ်ပြန်နေဖို့အားရှိလာပါမယ်နောက်တစ်ခါခိုင်လူထုပံကိုဒီအစိုးရအနေနဲ့လည်းအလေးအနက်ထားပြီးနားထောင်ဖို့လိုအပ်တယ်လို့ပြောချင်ပါတယ်ရှင
်ဟုတ်ကဲ့ပထမဆုံးတစ်ခုကရွေးကောက်ပွဲနောက်ပိုင်းမှာပြည်နယ်အစိုးရခန့်အပ်တဲ့ကိစ္စပြည်နယ်ဝန်ကြီးချုပ်ရွေးချယ်တဲ့ကိစ္စအားစတယ်လို့ထင်ပါတယ်ကျွန်တော်စဉ်းစားမိတာပြောတာပါနော်ငါတို့ကပြည်နယ်အစိုးရခန့်ထားပြီးဒီအစိုးရနဲ့ဘာကြောင့်ပူးပေါင်းမဆောင်ရွက်သလဲဆိုတဲ့သဘောများသူတို့ရှိနေလေသလား
ဝန်ကြီးချုပ်မပေးကင်းလို့ဒီကိစ္စတွေဖြစ်တာမဟုတ်ပါဘူးစတယ်ကဝန်ကြီးချုပ်ခန့်ပြီးဖြစ်စေမခန့်ပြီးဖြစ်စေလွတ်တော်ကိုယ်စားလှယ်တွေအများဆုံးနိုင်တယ်ကျမတို့ရခိုင်ပါတီနဲ့ပူးပေါင်းလှုပ်ဆောင်ဖို့အတွက်ကျမတို့တောင်းဆိုဖေးတာကဖြစ်ပါတယ်အဲ့ဒါကိုသူတို့အနေနဲ့ကကျမတို့တင်းမင်းဆောင်2016ထုတ်လိုက်တဲ့အခါမှာသူတို့နားလည်မှုတွေလွှဲကုန်တာဖြစ်ပါတယ
်ဟုတ်ကဲ့ဆရာမနောက်တစ်ခုကျွန်တော်သိရင်အဲ့ဆရာမတို့အမျိုးသားလွှတ်တော်မှာနောက်ပြည်သူလွှတ်တော်ကိုယ်စားလှယ်ဖြစ်ဖြစ်လွှတ်တော်ရနာတဲ့အချိန်မှာပြည်သူကိုယ်စားလှယ်အချင်းချင်းအလွတ်သဘောတွေ့တဲ့အခါမှာရော NLD ကိုယ်စားလှယ်နဲ့အဲ့လိုစာရင်းတောက်ရင်းဖြစ်ဖြစ်တွေ့ဆုံပြီးတော့အလွတ်သဘောပြောကြတာတွေများရှိဘူးပါသလားအဲ့လိုရှိရင်တော့ဒီကိစ္စကိုဆွေးနွေးကြပါလား
ဟုတ်ကဲ့ရှိပါတယ်ရှင်ကျမတို့တွေကတော့အပြင်မှာအကုန်လုံးခင်ခင်မှာပဲကျမတို့ရဲ့ခံယူချက်ကတော့ဒီ NLD လွှတ်တော်ကိုယ်စားလှယ်များပြီလေ နိုင်ငံတော်အကျိုးစီးပွားအတွက်ကိုမြန်မာနိုင်ငံကောင်းစားဖို့အတွက်လာတဲ့လူပါပဲ။ကျမတို့ရခိုင်ပြည်နယ်ကဒီမြောက်လိုက်တဲ့လွတ်တော်ကိုယ်စားလှယ်ပြီးလဲခံယူချက်ချင်းသူကြပါတယ်နော်။အဲ့ဒါကြောင့်ကျမတို့လွတ်တော်တွေမှာသူတို့ကင်းွက်တဲ့ဆိုပဲသူတို့ဒါဟာမြေပြင်အခြေအနေကိုအဓိကနားမလည်လို့ကျမတို့ဟိုဒီလိုဖြစ်တယ်လို့ပဲကျမတို့ခံယူပါတယ်။နောက်တစ်ခါသူတို့တိုင်းရင်းသားတွေရဲ့ไอ้เคนซาเฉกกูตรุน้าเลยมึงไม่ฉิบหรอกสิแล้วแต่คราวจมารุกูตีดอกมองดอกมาบังกาลีเดลูอุ้ยดีโลญาเนเดบังกาลีเดเยอเฉอเนบังกาลีโดเยลูอุ้ยปอกพ่อมุงโตตรุอ่ะติติจาจาไม่ติบหรอกไอ้แต่จองเนโหจมารุเยดี AMP ปาร์ตี้กะเสียอุกะซอกะตรุ NLD ปาร์ตี้กะลดตกโกสะเลดิโกมองดอกอเฉนี่โกลายอกโกผิดขอมุงเลยฉิบได้อะแล้วเสียอุจ่อเซนมาเมตะโลบาเวจมารุอ่ะอเฉชิซุยเนมุงเลยฉิบได้มองดอกอเฉนี่โกเลยจมารุเปียวပါတယ်တချို့တွေကတော့နားနေပါတယ်ရှင
်ဦးလှစောတို့ဖိတ်ခေါ်ပြီးတော့ NLD လွတ်တော်ကူလေလေလာကြည့်ပါဆိုတော့သူတို့ဘက်ကသူလက်ခံပါသလား
ဟုတ်ကဲ့ဒီနေ့အချိန်ထိတော့ဦးအေးသားအောင်လွတ်တော်ဒုတိယဥက္ကဋ္ဌခေါင်းဆောင်တဲ့အခွေးလောက်ပဲနေရဆုံးခေါ်တဲ့လူတွေကိုအားပေးကူညီမှုတွေလာလုပ်တာတော့တွေးပါတယ်နိုင်ငံတော်သမတကြီးတို့အတိုင်ပင်ခံပုဂ္ဂိုလ်တို့နောက်တစ်ခါလွတ်တော်ဥက္ကဋ္ဌတို့ကတော့ဒီနေ့အချိန်ကြီးပေါ့လေလာရောက်အားပေးမှုတွေမရှိပါဘူးဒါမဲ့လည်းအတ္တသည်ဒုံချုံမှုကိုများသူတို့ကြောက်နေလို့များကျမတို့ဖက်ကိုမလာရေးတာလားလို့ပဲကျမတို့တွေးမိပါတယ
်အခု NLD ခေါင်းဆောင်ဒီနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဟာနိုင်ငံတကာမျက်နှာစာမှာဒီအရေးနဲ့ပတ်သက်ပြီးတော့ပြောတာတွေဟာတော်တော်များများတချို့ရဲ့ဝေဖန်သံတွေဟာငြိမ်သက်သွားတယ်နှုတ်ဆက်သွားစီတယ်ဆိုပြီးတော့သုံးသပ်ကြတာရှိပါတယ်အဲ့ကိစ္စတွေရောဆီယမာတို့နဲ့ဘယ်လိုပြောလို့ပါလဲခင်ဗျာ
ဟုတ်ကဲ့သူကတော့ဟိုတန်တမန်ဆန်ဆန်ပြောတော့တာတွေတော့ရှိပါတယ်နောက်ပြီးတော့သူအနေနဲ့ပြောတော့တာတွေရတယ်နိုင်ငံတကာကိုဖိတ်ခေါ်ပြီးတော့မြန်မာနိုင်ငံမှာဖြစ်ပျက်နေတဲ့ဟာဒီနိုင်ငံတကာကတင်ပြထားတဲ့ဟာနဲ့ပြောင်းပြန်ဖြစ်နေပါတယ်၊ကိုယ်လေးချက်တွေရှိနေပါတယ်။အဲ့တဲကြောင့်မြန်မာနိုင်ငံကိုလာပြီးတော့ကြီးဖို့ရခိုင်ပြည်နယ်ကိုသူတို့အနေနဲ့လိုက်ပို့ဖို့ဆိုပြီးဖိတ်ခေါ်ချက်တွေရှိပါတယ်။အဲ့တဲကြောင့်လည်းဟိုတလောကစင်တမန်တွေရောက်တာတွေ့ပါတယ်၊နိုင်ငံခြားကကုလသမဂ္ဂလာလာတွေတွေ့ပါတယ်။အဲရခိုင်ပြည်နယ်တွေကိုတော်ပြီးလေးလာတာလည်းရှိပါတယ်။အဲ့တဲကြောင့်ဒေါ်အောင်ဆန်းစုကြည်ဒီအတိုင်ပင်ခံပုဂ္ဂိုလ်အနေနဲ့တော့ဘာပဲဖြစ်ဖြစ်ပါနိုင်ငံတကာရဲ့ထောက်ခံချက်ကိုတော့တော်တော်များများရတယ်လို့ကျမအနေနဲ့ပြောချင်ပါတယ်လေချီကျမတို့မြန်မာနိုင်ငံမှာဖြစ်နေတဲ့ဟာနဲ့သူတို့ကုလသမဂ္ဂပြောနေတဲ့ဟာနဲ့တော့ပြောင်းပြန်ဖြစ်နေတာကိုတော့ကျမတို့တွေးနေရပါတယ်
ဟုတ်ကဲ့နိုင်ငံတကာကပြောင်းပြန်ဖြစ်နေတာကိုဒေါ်အောင်ဆန်းစုကြည်ကတက်မှတ်ပေးဖို့ကြိုးစားတဲ့သဘောလို့သုံးသပ်ကြပါတယ်
ဟုတ်ကဲ့ပါသူအနေနဲ့တော့တင်မဲ့ပေးဖို့ကြိုးစားတယ်ဆိုတော့ကျမတို့လက်ခံပါတယ်တင်မဲ့ပေးဖို့ဟိုပြောတယ်ဆိုတာလေကျမတို့သူ့ကိုယုံကြည်ပါတယ်ဒါပေမဲ့လည်းကျမတို့ရခိုင်တိုင်းရင်းသားတွေရခံစားချက်ကိုတော့ဒေါ်အောင်ဆန်းစုကြည်နားနေဖို့လိုပါတယ်အခုနေရဆက်ခေါ်တဲ့ရခိုင်တိုင်းရင်းသားမျိုးနွယ်စုတွေရဲ့အသံကိုထိထိဝင်ဝင်နားထောင်ဖို့လိုပါတယ်ကျမတို့နဲ့မဆွေးနွေးပြီးနဲ့တော့ဒီကိစ္စကိုအောင်မြင်နိုင်မှာမဟုတ်ဘူးဆိုတော့ကျမရေးရေးကြည့်ပြောလိုပါတယ
်ဟုတ်ကဲ့ဆရာမကျွန်တော်နောက်ဆုံးမေးခွန်းတစ်ခုမေးပြရစီခိုင်ပြင်းနေမှာဖြစ်နေတဲ့အခြေအနေကိုနိုင်ငံတကာကအမြင်ဆောင်ရတဲ့အတွက်ဒေါန်ဆန်းစုကြည်ကတော့သူတတ်ထင်လောက်တက်မှတ်ပြီးတယ်ကြိုးစားတဲ့နိုင်ငံတကာစာမျက်နှာမှာဒါကိုဆရာမတို့လက်ခံကြတယ်လူတွေကလည်းလက်ခံကြပါတယ်အဲ့တော့အဲ့ဒေါန်ဆန်းစုကြည်ကခိုင်ပြင်းနေတဲ့အခြေအနေမှာနားမလည်ဘူးခိုင်နေနဲ့မတွေ့ဘူးလို့ခံစားချက်ရှိနေဆိုရင်အဲ့နိုင်ငံတကာကိုယ်စားလှယ်တွေနဲ့ခိုင်တွေကဘာကြောင့်တိုက်ရိုက်မတွေ့နိုင်ရတာလဲ ANP ပါတီကကိုဖီအန်နန်တို့လိုလူတွေတခြားနိုင်ငံတကာအဖွဲ့အစည်းတွေသူတို့နဲ့တိုက်ရိုက်တွေ့ပြီးတော့ပြောလိုက်ပါလားခင်ဗျာအဲ့လိုဘာကြောင့်မတွေ့ဖြစ်တာလဲအဲ့ဒါ
မဟုတ်ပါဘူးရှင်ကျမတို့ဒီကိုဖီအာနန်ကိုဖွင့်စီတော့ကလည်းပြည်သူ့လွှတ်တော်မှာကျမတို့ငွက်ခေးပါတယ်เนาะနောက်တစ်ခါကျမတို့ကဒီရခိုင်ပြည်နယ်လွှတ်တော်မှာလည်းကိုဖီအာနန်ဖွေးတဲ့ဟာကိုကျမတို့ငွက်ခေးပါတယ်အဲ့ဒီအဆိုသည်ပြည်နယ်လွှတ်တော်မှာအောင်ခေးပါတယ်ပြည်သူ့လွှတ်တော်မှာတော့ဒီရေဆိုရှုံးခေးပါတယ်ဟာကိုဖီအာနန်နဲ့တွေ့เสียအကြောင်းကိုမရှိတော့ဘူးလို့ကျမတို့သတ်မှတ်ထားပါတယ
်အဲ့ကိုဖီအာနန်ကော်မရှင်နဲ့အဲ့ရောNLD အစိုးရကတဆင်းသွားမလို့လည်းကိုယ်ကိုယ်တိုင်တွေ့ပြီးတော့ရှင်းလိုက်ရင်မရှင်းဘူးလားပို့ပြီးတော့သူတို့ပို့ပြီးသဘောမပေါက်နိုင်ဘူးလားလို့ကျွန်တော်စဉ်းစားမိတာပါ
ကျွန်မနဲ့ရှင်းလာတဲ့ကိုအစိုးရပေါ့နော်ဒီအစိုးရ NLD အစိုးရဒီပြည်သူ့တွေမြောက်ထားတဲ့အစိုးရကျွန်တော်တို့ကိုယ်တိုင်နဲ့လိုလိုလားလားရှိပါတယ်နော်ဒီ NLD အစိုးရတက်လာလို့ရှိရင်ကျွန်တော်တို့ညှော်လင်းချက်တယ်လေအများကြီးထားခဲ့ကြပါတယ်အဲ့တဲကြောင့်ဒီအစိုးရနဲ့ပူပေါင်းပြီးတော့မှကျွန်တော်တို့ကအဲ့လိုနော်နောက်တစ်ဆင့်ဟိုတွေးတာကပိုကောင်းနိုင်မယ်လို့သတ်မှတ်ပါတယ် ဲ့ဒါကြောင့်ဒီအစိုးရကမှကျမတို့ကိုဒီလောက်ထိအစည်းအမဲမပြုတ်ဘူးဆိုလို့ရှိရင်ကိုဖီအန်နဲ့တွေ့တော့ကျမတို့ဘယ်လိုလုပ်ဘာထူးမလဲပေါ့အခုလေကျမတို့လည်းအမေရိကန်တန်ယုံတွေကကျမတို့ကိုလာတွေ့တာလည်းရှိပါတယ်ကျမတို့အကုန်လုံးအဖြစ်ကြောင့်ပုံစင်ကျမတို့မောင်တော့မှဖြစ်တဲ့ဟာတွေကိုအတို့ကိုဟိုပြောပြပါတယ်ဒါပေမဲ့သူတို့အနေနဲ့တော့ကျမတို့အရန်ကြီးယုံကြည်မှုအားနေတာတွေတွေ့တယ်။ဒါလည်းဆိုကျမတို့ပြောတာဒီသူတို့အရန်ဒါရာမှန်ကန်တဲ့စကားလို့သူတို့အနေနဲ့မသုံးသပ်ဘူး။အဲ့ဒါကြောင့်ကျမတို့အနေနဲ့ကတော့အစိုးရနဲ့ပေါ့နော်ကျမတို့တဘောတွေဖြစ်ပြီးမှမှဒီလိုနိုင်ငံတကာကလာတဲ့လူတွေနဲ့မှဆွေးနွေးတာကပိုကောင်းမိမယ်လို့ထင်ပါတယ်ရှင
်။ဟုတ်ကဲ့ဆရာမအခုကျွန်တော်ဒီမှာထောက်ပြချင်တာကတော့လေအမေရိကန်ကူဇလရီဆိုတဲ့နေရာမှာမြန်မာနိုင်ငံမှာတောင်ဝန်ထမ်းဆောင်ပြီးမကြသေးခင်မှာပြောင်းလာတဲ့ Derek Mitchell သူဟာကျွန်တော်ထင်ပါတယ်နိုင်ငံတကာအသံတမန်တွေကြားထဲမှာရခိုင်ပြည်နယ်အရေးကိုရခိုင်တိုင်းရင်းသားတွေခံစားချက်ကိုသဘောအပေါက်ဆုံးလို့ဟာသူလို့ကျွန်တော်ထင်ပါတယ်ဆရာမဆရာမတို့ဘယ်လိုသဘောရလဲ Derek Mitchell ရဲ့ပြောဆိုတ
ဲ့ Derek Mitchell နဲ့လည်းကျမတို့တော်တော်များများတွေ့ဖြစ်ပါတယ် Derek Mitchell လည်းတော်တော်များများရခိုင်အရေးကိုသူတော်တော်များများလေးလာပါတယ်ကျမတို့ ਨੇ တွေ့တိုင်း ਨੇ ကျမတို့သူ့ကိုဟိုပြောပြဖြစ်ပါတယ်သူလက်ခံတာတွေများပါ
ဟုတ်ကဲ့ကျွန်တော်အဲ့ဒါအကြောင်းပြောတာသူ့လိုပဲတခြားလူတွေကိုလည်း coffee and note ကိုလည်းပဲတွေ့နိုင်မကောင်းဘူးလားလို့စဉ်းစားမိရပါဟု
တ်အဲ့ဒါကတော့ဟိုပါပေါ့ကျမတယောက်ထဲသဘောတော့မဟုတ်ဘူးပေါ့နော်ကျမတို့အကုန်လုံးဒီ AMP ပါတီမှာရှိတဲ့ခေါင်းဆောင်ပိုင်းတွေကတော့စဉ်းစားပြီးတွေ့မယ်ဆိုတော့လေတစ်မျိုးပေါ့ကိုပြောရပါတယ်